စော်ရီဦးဆောင်နေညမောင်ဖက်ကဟူတီတပုံတွေကိုကြာသပိတ်နေမှာ၄ချောင်းကနေတိုက်ခိုက်တာကြောင့်ကလေးငယ်များပြားအပါဝင်လူ၄၃ဦးထဲမှနေတည်ဆုံးရတဲ့ပေါ်အမြင့်ဒေါသထွက်စရာဆက်ဆုပ်ဖွဲ့လို့ရဖြစ်နိုင်ငံတကာအကူအညီပေးဖွဲ့တွေကပြစ်တင်ရှုတ်ချကြပါတယ်။အဲဒီတိုက်ခိုက်မှုတွင်တခြားလူ60ကျော်လည်းဒဏ်ရာရပါတယ်။ဒုံးကြီးကစင်းဟောင်းလူရည်ဒီကာလဖွဲ့နဲ့ကြောင်းကြောင်းကနေအတန်းကြီးခီးထွက်ပြီးပြန်လာတဲ့ကြောင်းသားလေးတွေပါလာတဲ့ပတ်စကားကိုထိသွားတာပါ။ငိုဖို့တော့တတိမြောက်တော့အောင်ဘာဖြစ်မှမသိတဲ့ချက်တွေတင်နေပြီးတကိုယ်လုံးသွေးတွေနဲ့ဖုံးနေတဲ့ကလေးတွေရဲ့ရုပ်ပုံတွေကိုစေယုံတို့ကမှရယူထားတဲ့ရုပ်တံမြင်မှုတွေမှာတွေ့ကြပါတယ်။ဒီလိုကတော့ဒဏ်ရာကြောင့်နာကျင်တဲ့ဝေဒနာကိုစေယုံကျမ်းပြင်ပေါ်မှာလူလိန်ခံစားရင်းကုသပေးမှုခံယူဖို့စောင့်နေကြပါတယ်။ဒုက္ခသည်ဆိုင်ရာနော်ဝေးကောင်စီ NRC အကြီးအကဲယန်အက်ဂလန်ကဒါဟာလုံးဝကိုမနှိမ့်ညွတ်ပွဲဆက်ရွံ့ပွဲဒေါသထွက်ပွဲပဲလို့တတမှာကြီးပါတယ်။အပြစ်နဲ့ကြောင်းသားလေးတွေပါလာတဲ့ဗတ်စကားကိုတတ်ခိုက်တာဟာစစ်ပွဲရဲ့စီးနင်းစည်းကမ်းတွေကိုပြောင်ကြကြပြစ်ပယ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။စစ်တဲ့ချိုးကနဲ့နေစည်းမတန်းဆရာဝန်များအဖွဲ့တွေလူသားစာနာမှုအကူအညီပေးဖွဲ့တွေကလည်းအပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်။ဒီနေ့နိုင်ငံမှာအီရန်ကကြောတောနောက်ခံပေးထားတဲ့ဟူဒီတပုံတွေကိုစော်ရီဦးဆောင်တဲ့ညောင်မောင်းဘက်ကတိုက်ခိုက်တဲ့ပေါ်အမေရိကန်ကထောက်ခံထားပါတယ်။